မြန်မာနိုင်ငံကသတင်းမီဒီယာလုပ်ငန်းတချို့ကိုစစ်တပ်နဲ့ဆိုင်တဲ့သတင်းတွေရေးပေးဖို့နဲ့စစ်တပ်နဲ့ပူးပေါင်းဖို့တိုက်တွန်းတာတွေရှိနေပါတယ်။အနာသိန်းစေုပ်ချိုရေးကောင်စီဟာသတင်းမီဒီယာတွေကိုထိန်းချုပ်နေတာနဲ့တစ်ချိန်တည်းမှာပဲသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖိအားပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရသာဆူရထံကနေအာနာသိမ့်လိုက်ပြီးနောက်ပိုင်းစီယုချွေကောင်စီကသတင်းလုပ်ငန်းကြီး၅ခုရဲ့လုပ်ငန်းလည်ပတ်ခွင့်ကိုပိတ်ပင်လိုက်တာအပါအဝင်သတင်းလုပ်ငန်းတွေကိုထိန်းချုပ်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။သတင်းသမားတွေသတင်းရယူနေတဲ့အချိန်မှာဖမ်းဆီးရေးယူတာသတင်းမီဒီယာအတိုက်တွေကိုဝင်ရောက်စီးနင်းတာတွေလှုပ်ဆောင်ခဲ့တာပါ။အခုနောက်ပိုင်းမှာတော့တချို့သတင်းဌာနတွေကိုစစ်တပ်ကပူးပေါင်းမှုပြောဆိုတိုက်တွန်းတောင်းဆိုတာတွေလုပ်လာတယ်လို့ကိုယ်တိုင်ကြုံခဲ့ရတဲ့နေမျိုးအခြေဆိုင်သတင်းဌာနတစ်ခုကအမည်မဖော်လိုတဲ့ editor ချုပ်တယောက်ကပြောပါတယ
်ဒီအနာသိမ့်ပြီးနောက်ပိုင်းတမတ်တမ်းပတ်တော့ကြာဖခေါ်တွေ့တယ်ပေါ့ပြောမှဆိုတော့ဆွဲဆောင်တာပေါ့စိတ်နေနေလေးရေးပြီးပို့အဲပြောမှဆိုတော့သူတို့ဘက်ကလည်းလိုက်ပြီးရေးပေးဖို့ပေါ့လေဒီလိုဆိုပြီးအားလေးတစ်ခါပြောတာရှိတယ်ဒီပေါ်ဒါပေမဲ့ကျွန်တော်တို့ကပုဂ္ဂလိကမီဒီယာဖြစ်တဲ့ဆိုတော့ဒီသူဘက်ကပဲလိုက်မယ်ဒီသူတို့ဖြစ်ရမယ်ပေါ့နော်ဒီသူအကျိုးရှိရမယ်အဲ့လိုတရင်နေလေးရေးမယ်စရတာတရင်ကြီးရတဲ့လုံလုံရလည်းမရှိဘူးသူဒီနေလက်ရှိဖြစ်ခဲ့နေတဲ့ဟာကိုပဲရင်းနေကြတော့အပေါ်မှာတိုင်းမဲ့လို့ပြောတာပေါ့ပြောပြီးမကြဘူးအဲ့လိုဖတ်ကြည့်မှုတွေစတာပေါ့ပုံစံကြည့်ရတော့သူတို့ခုံညိတာကိုလက်မခံလို့ဘယ်ထားတဲ့သဘောမျိုးလို့အဲ့လိုပဲကျွန်တော်ကသုံးသပ်တယ်ကဒီလွတ်လပ်တဲ့သတင်းမီဒီယာတွေကတော့အကောင်တော့တော့ပြေးချောင်နေရတယ်သူရေးချက်ကသတင်းမီဒီယာတွေလုံးဝရက်တန့်သွားနေတဲ့ရေးချက်ဖြစ်ပုံရပါတယ်အဲ့ဒါပိုင်းနေဆိုရင်ဆောင်ကြည့်ပြီးမှအလိုက်ရှာဖွေနေတဲ့ပုံစံမျိုးကိုတော်တော်ကြီးကိုဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တော့အဆိုးရွားဆုံးအနေအထားကိုရောက်နေပြီလို့ပြောလို့ရပါတယ်
။မြန်မာနောင်မျိုးစီမခစ်သစ်မီဒီယာ TVB သတင်းဌာနကမာရွတ်မီဒီယာစတဲ့ဒီရန်ကုန်မြို့ရဲကသတင်းမီဒီယာလုပ်ငန်းတွေရဲ့ယုံတွေကိုမတ်လတုန်းကစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့တယ်လို့အခုရက်ပိုင်းတုန်းကလည်းနယ်မြို့အခြေစိုက်သတင်းဌာနယုံတွေကိုစီးနင်းရှာဖွေတာတွေလုပ်ခဲ့ပါတယ်။မုံရမျိုးအခြေဆိုင်မုံရကစက်ချာနယ်တိုက်လေဒီသတင်းပတ်ထဲမှာပဲဝင်ရောက်ရှာဖွေခံရပါတယ်။အဲ့ဒီနောက်ပိုင်းမှာပဲစကိုင်းတိုင်းဒေသထဲမှာဖြစ်နေတဲ့သတင်းတွေကိုဦးစားပေးရေးသားဖော်ပြတဲ့မုံရကစက်သတင်းချာနယ်ချာနယ်ထုတ်ဝေရေးလုပ်ငန်းအပြင်အွန်လိုင်းသတင်းတင်ဆက်မှုကိုပါရှင်းလင်းလိုက်ရပြီဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြစ်ကြီးနားတောင်ကြီးတဝဲစတဲ့နယ်မြို့တွေမှာအခြေဆိုင်တဲ့သတင်းဌာနတွေကသတင်းသမား၁၀ယောက်ထက်မနည်းလေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံရပြီးတမရော်ကိုအကြီးညိုပြက်စေမှုအကြီးညိုပြက်အောင်လှုပ်ဆော်မှုတွေနဲ့တရားစွဲဆိုခံထားကြပါတယ်။တချို့သတင်းတောက်တွေကလည်းလုံခြုံရေးအရာနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေတာတွေရှိပါတယ်။ရှမ်းပြည်အခြေစိုက်ကမောစာတိုင်းသတင်းဌာနကိုဝင်ရောက်စီးနင်းခဲ့ချိန်မှာဖမ်းဆီးသွားတဲ့အမျိုးသမီးသတင်းတောက်၂ယောက်အပါအဝင်သတင်းတောက်၄ယောက်ကိုဒီကနေ့ဒုတိယအကြိမ်ရုတ်ထုတ်ခဲ့ပေမဲ့တရားလိုပြတ်သက်တွေလာရောက်တာမရှိတဲ့အတွက်အမှုကိုစစ်ဆေးတာမရှိဘဲမေလ6ရက်နေ့မှာနောက်ထပ်ရုံးချိန်ပေးခဲ့ပါတယ်။သူတို့ကိုရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေအချင်းထောင်မှာချုပ်ထားတာပါ။နေပြည်တော်မှာမက်လာတို့ကဖမ်းဆီးခံရပြီးပုံမှန်905ကကြီနဲ့တရားစွဲဆိုခံထားရတဲ့မေစီမာသတင်းအက်ဒီတာဟောင်းဦးသန်းထိုက်အောင်ကိုလည်းဒီကနေ့ရုံးထုတ်ပါတယ်
။ဒီလိုကျွန်တော်တို့မနေ့ကတုန်းက17နာရီဝန်းကျင်လောက်မှာသူနဲ့ဖုန်းပြောလိုက်ရတယ်။အဲဒီလိုသူတို့ဒီနေ့ရုံးထုတ်တယ်လေခဏလေးပေါ့နော်။အဲဒါပေမဲ့အမှုတော်မစစ်သေးဘူးတဲ့။ကျွန်တော်ဆိုတော့အဲ့ဒါပဲသိထားတာ။ဒီနေ့ရုံးချင်းကအခုဒါဆိုရုံးချင်းကနေကြည့်မြောက်ပေါ့လက်ရှိအဲသူနဲ့သူဖမ်းသွားတဲ့အောင်ပြူရကိုပြန်နှုတ်လိုက်တယ်လို့သူ့ကိုမချွတ်တာဒီဘာညှိနေတယ်လဲဆိုတော့ကျွန်တော်တို့သိကြတာမသိရသေးဘူးကိုကျေကမလွတ်ပိုင်းနဲ့ရမန်ယူလာတယ်ဆိုတော့ကျွန်တော်တို့လည်းဘာမှစဉ်းစားရမှန်းမသိဘူးပေါ့နော်ဒါပေမဲ့ဟိုဌာနချင်းတော့မတူတယ်လို့တဘာဝချင်းမတူတာပဲလားဆိုပြီးဒီလိုပဲကျွန်တော်တို့စူဝေးနေပါတယ်
905ကကြီးနဲ့ပဲတရားစွဲဆိုခံထားရတဲ့မြန်မာနောင်သတင်းဌာနကသတင်းတောက်မက်ကီစင်နှွေးကိုလည်းဒီကနေ့ရုံးထုတ်ပါတယ်။အဲ့ဒီရုံးချိန်မှာသတင်းတောက်တွေရဲ့အာမခံရှောက်ထားမှုကိုပယ်ချခံရတယ်လို့သူ့ရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။နှွေးကဒီနေ့ကရုံးလေးပြန်ချိန်ပြီးတယ်။အာမခံပြီးခဲ့တဲ့အချိန်ကကျွန်မရှောက်တာကိုဒီတစ်ချိန်မှာအမိကပယ်ချတယ်ပေါ့နော်။အာမခံရှောက်တဲ့အမိပယ်ချပါတယ်ရှင့်။နောက်တစ်ချိန်တော့စစ်မယ်။အခု6ရက်နေ့ဆိုရင်တော့အမှုစစ်ပြီပေါ့နော်အတခြားတရုံတွေတခြားမြို့တွေရုံတွေကတော့စစ်တဲ့ရုံကလည်းစစ်တယ်အခုကျမတို့ဒီကေဇွန်လေးအမှုကတော့မစစ်သေးဘူးမစစ်သေးဘူးဆိုတော့ပြီးခဲ့တဲ့ချိန်ကကျမအာမခံရှောက်တာတော့ဒီအချိန်မှာအဲ့ဒီအမိန်ပေါ့နော်အမိန်ဆိုနောက်တစ်ချိန်တက်လို့ရှိရင်တော့စစ်မယ်ပေါ့အဲ့ခါပိုင်းလေလေသူကဒီပုံမကူကအာမခံမပေးတဲ့ပုံမပေါ့နော်အဲ့တော့တခြားသူတွေကလည်းမပေးဘူးဆိုတော့ဒါတရားသူကြီးအနေနဲ့ကလည်းဟိုသူဒီပါကိုကြော်ပြီးတော့မလုပ်တဲ့သဘောပေါ့နော်
သူတရားစွဲခံထားရတဲ့905ကကြီးပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်မဟုတ်ပေမဲ့တရားသူကြီးရဲ့စင်ကျင်တုံတရားနဲ့အာမခံပေးနိုင်တယ်လို့ရှင်းနေကပြောပါရယ် ဒါပေမဲ့သတင်းရယူနေချိန်မှာဖမ်းဆီးထိန်းသိမ်းခံရတဲ့ပေသင်းတောက်ကမှအာမခံလျှောက်ထားတာကိုလက်ခံခဲ့တာမရှိပါဘူး။မက်ကေဆင်တွေကတော့ရန်ကုန်မြို့မြေနီကုန်းမှာစနပြသူတွေကိုစစ်တပ်ကဖြိုခွဲမှုကိုတိုက်ရိုက်သတင်းထုတ်ပြန်နေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။စီယုတ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်သတင်းသမားအယောက်80ထက်မနည်းဖမ်းဆီးခံရတာမှာအယောက်30နီးပါးပြန်လွတ်လာပေမဲ့အယောက်40ကျော်ဆက်ပြီးတော့ဖမ်းဆီးခံတာရ10ပါအယောက်20ထက်မနည်းပုံမှန်905ကကြီးနဲ့ဖမ်းဆီးဖို့ဝရမ်းထုတ်တာခံထားပါရယ်။နေစည်းမထားသတင်းတောက်များအဖွဲ့ကလက်တလောထုတ်ပြန်တဲ့သတင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ဒီနှစ်မြန်မာနိုင်ငံဟာနောက်ထပ်တဆင့်ကျဆင်းသွားတယ်လို့ဖော်ပြထားပါရယ်ရှင်။